တရုတ်ခေတ်သစ်ပိုလန်မကြီးစီမံကိန်းဆိုင်ရာသတင်းဆောင်မနဲ့အရင်စပါမယ်ရှင်။ကုန်းလန်းရေလန်းပါဝင်တဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းဟာအရင်နည်းများပြားလာသလိုအခက်အခဲတွေလည်းရှိနိုင်တဲ့စီမံကိန်းဖြစ်တာမို့ပူးပေါင်းဆောင်ရွက်မှုကတိတ်ကိုအရေးကြီးတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံနဲ့နိုင်ငံပေါင်း65နိုင်ငံချိတ်ဆက်ကုန်သွယ်မဲ့စီးပွားရေးလမ်းကြောင်းကြီး6ခုဖန်တီးရေးအစီအစဉ်ပါဝင်တဲ့ဒီစီမံကိန်းဟာတရုတ်ရဲ့စီးပွားရေးအင်ပါယာချက်ထွင်တဲ့စီမံကိန်းကြီးဖြစ်တယ်လို့လစ်လာသူတို့ကမြင်ကြသလိုတချို့ကလည်းကမ္ဘာအလယ်မှာတရုတ်နိုင်ငံရဲ့အနေအထားကိုလောင်းကျေးထက်တဲ့စီမံကိန်းကြီးဖြစ်တယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတောက် BI ဗီဂျင်းမြို့တော်ကနေပေးပို့တဲ့သတင်းကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင်
။"一带一路"源自中国，但属于世界。
Belt and Road Initiative ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုတရုတ်နိုင်ငံကအစပြုဆောင်ရွက်တယ်ဆိုပေမဲ့ဒီကမ္ဘာလုံးနဲ့သက်ဆိုင်ပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကြေညာသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကနေအာရှအရှေ့အလယ်ပိုင်းအာဖရိကနဲ့ဥရောပကို Silk Road Economic Belt ကုန်းလမ်း Maritime Silk Road ရေလမ်းတို့နဲ့ဆက်သွယ်မဲ့စီမံကိန်းကြီးကိုမိတ်ဆက်ပွဲထုတ်တဲ့ Belt and Road Forum ကနေလက်တွေ့ဆောင်ရွက်ရမယ့်အစီအစဉ်ပေါင်း290ကိုတက်ရောက်လာတဲ့နိုင်ငံတွေသဘောတူခဲ့ကြပါတယ်။ကမ္ဘာမှာစီးပွားရေးအခွင့်အလမ်းတွေပုံမပွင့်လာစေရေးကမ္ဘာလွှမ်းခြုံဖျန်းကျက်တဲ့နေရာမှာမျက်မျှတတအကျိုးခံစားနိုင်ကြအောင်ဆောင်ရွက်ရင်းနဲ့ကုန်သွယ်ရေးလွတ်လပ်ခွင့်ပို့ပြီးကျေပြန့်စေရေးအစီအစဉ်တွေကို Belt and Road Forum ထိပ်သီးဆွေးနွေးပွဲတက်ရောက်ခဲ့ကြတဲ့နိုင်ငံအကြီးအကဲတွေသဘောတူလက်မှတ်ထိုးခဲ့ကြတယ်လို့ Forum အဆုံးသတ်ပွဲမှာတရုတ်သမ္မတရှီဂျင်းပင်ကပြောကြားခဲ့ပါတယ်။ကမ္ဘာရေးရာတွေမှာတရုတ်ရဲ့အခမ်းအနားချဲ့ထွင်မှုမဟာဗျူဟာကိုမိမောင်းထိုးပြနေတဲ့စီမံကိန်းကြီးဖြစ်ပေမဲ့နိုင်ငံရေးအကျိုးမြတ်အတွက်ဒီစီမံကိန်းကြီးကိုအတုံးချမှာမဟုတ်ဘူးဆိုတာကိုလည်းတရုတ်သမ္မတကအလေးထားပြောခဲ့ပါတယ်။ဒီနေ့လာနေကပြီးဆုံးသွားတဲ့ထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်နိုင်ငံအကြီးအကဲပေါင်း30နိုင်ငံနဲ့အဖွဲ့အစည်းပေါင်း100ကျော်တက်ရောက်ခဲ့ကြပါတယ်။ American နဲ့ Germany နိုင်ငံလိုဒီစီမံကိန်းကိုတရားဝင်ထောက်ခံခြင်းမရှိသေးတဲ့နိုင်ငံတချို့ကတော့ကိုယ်စားလှယ်အဖွဲ့တွေဆီလွတ်ခဲ့ကြပါတယ်။ကုန်သွယ်ရေးတိုးမြင့်စေဖို့တရုတ်ရဲ့အားထုတ်မှုနဲ့ကမ္ဘာရေးရာတွေမှာတရုတ်ကပိုပြီးပါဝင်လာတဲ့အပေါ် Forum တက်လာသူအများပြားကကြိုဆိုကြပါတယ်။ဒါပေမဲ့နိုင်ငံအများအပြားပါဝင်ပြီးဒေါ်လာတန်းထောင်ချီကုန်ကြမဲ့စီမံကိန်းကြီးအတွက်ပို့ပြီးပွင့်လင်းမြင်သာမှုရှိဖို့အလုံးအတွက်မျှတာတဲ့အကျိုးရှိဖို့လိုတယ်လို့ American နဲ့ Germany လိုနိုင်ငံတွေကအလေးထားပြောနေကြပါတယ်။ဒီစီမံကိန်းကြီးထဲမှာပါဝင်ဖို့ဖိတ်ခေါ်ခံရတဲ့ Germany ကုမ္ပဏီတွေဘက်ကအစီအစဉ်ကိုရှင်းရှင်းလင်းလင်းသိရဖို့အရေးကြီးတယ်လို့ Belt and Road Forum တက်ရောက်ခဲ့တဲ့ Germany စီးပွားရေးရာနဲ့စွမ်းအင်ဆိုင်ရာဝန်ကြီး Bridget Zebras ကပြောပါတယ်
Germany is not as a country asked to be part of the initiative, but the German companies are asked to be part of it.
စီမံကိန်းကြီးတဲ့မှာဂျာမနီနိုင်ငံပါဝင်ဖို့ဖိတ်ခေါ်မခံရပေမဲ့ဂျာမနီကုမ္ပဏီတွေကိုတော့ပါဖို့ဖိတ်ခေါ်ထားပါတယ်။ဒါကြောင့်ဘာရီဆောက်မှလည်းဆောက်လုပ်ရေးလုပ်ငန်းတွေရဲ့အစီအစဉ်ကဘလို့လဲဆိုတာကိုတည်ထားတင်ပါတယ်။ဂျာမနီလိုပဲနိုင်ငံတိုင်းကုမ္ပဏီတိုင်းတည်တင်ပါတယ်။
တရုတ်သမ္မတရှီဂျင်းပင်ချပြတဲ့အစီအစဉ်တွေထဲမှာတရုတ်နိုင်ငံကိုနိုင်ငံပေါင်း65နိုင်ငံနဲ့ချိတ်ဆက်နိုင်ပေမဲ့စီးပွားရေးလမ်းကြောင်းတစ်6ခုဖန်တီးမဲ့အစီအစဉ်လည်းပါဝင်ပါတယ်။ခန့်မှန်းခြေဒေါ်လာဘီလီယံ900လောက်ကုန်ကြမဲ့ရေလမ်းကုန်းလမ်းပါဝင်တဲ့ပိုလန်မှဒေဂျီအစီအစဉ်ဟာသမိုင်းမှာအကုန်ကျအများဆုံးဖွံ့ဖြိုးရေးစီမံကိန်းကြီးလည်းဖြစ်ပါတယ်။တရုတ်ကဒေါ်လာ124ဘီလီယံအကုန်ခန့်မဲ့လို့အမှတ်ခံထားပါတယ်။နိုင်ငံသားအရန်ပန်တာ3ထရီလီယံကျော်ရှိတဲ့တရုတ်နိုင်ငံအတွက်အမခန့်ထားတဲ့ပမာဏကိုအသာလေးအကုန်ခန့်နိုင်တယ်လို့ဘေကျင်းကလေ့လာသူတွေကပြောကြပါတယ်။ဟာဝိုင်မှာရှိတဲ့ Institute of Asian Security ကပမောက္ခမိုဟန်မလီကတော့ဒါဟာစီးပွားရေးကိုလိုနီချက်ထွင်ဖို့တရုတ်ကလုပ်နေပုံရတယ်လို့ပြောပါတယ်။နိုင်ငံငယ်လေးတွေကိုကျူးကျော်သိမ့်ပိုက်မဲ့အစားငွေကြေးမလုံးပေးသိမ့်သွင်းပြီးတရုတ်နိုင်ငံသားအထူးကကြတဲ့အာရှဖြစ်အောင်စီးပွားရေးအင်ပါယာချက်ထွင်နေတာဖြစ်တယ်လို့ပမောက္ခမလီကသူ့ရဲ့သုံးသပ်ချက်ကို email နဲ့ VOA ကိုပြောကြားခဲ့ပါတယ်။ကြီးမားကျယ်ပြန့်တဲ့စီမံကိန်းကြီးကိုစွတ်စွတ်ဆဆလုပ်နေတဲ့တရုတ်အတွက်အန္တရာယ်များတယ်လို့လည်းသူကသုံးသပ်ပါတယ်။ China Policy အတိုင်ပင်ခံကုမ္ပဏီကဒါရိုက်တာ David Kelly ကလည်း Belt and Road စီမံကိန်းကြီးဟာကမ္ဘာအလယ်မှာတရုတ်နိုင်ငံရဲ့အဆင့်ကိုအဆုံးဖြတ်ပေးမဲ့စီမံကိန်းကြီးဖြစ်တယ်လို့ပြောပါတယ်
။ But if it doesn't work, if it runs into problems, if it's impractical, if it's too costly, if it falls over
တကယ်လို့အလုံးမဖြစ်ဘူး၊ပြဿနာတွေရှိလာမယ်၊လက်တွေ့မကျဘူး၊တိတ်အကုန်ကျများမယ်စီမံကိန်းကြီးပြတ်သွားမယ်ဆိုရင်ကမ္ဘာအလယ်မှာတရုတ်နိုင်ငံရဲ့အနေအထားအပေါ်အများကြီးထိခိုက်သွားနိုင်ပါတယ်။ဒါကြောင့်ဒါမျိုးဖြစ်သွားမှာကိုလူတွေစိတ်ပူနေကြတာပါ။အမျိုးမြင့်ကြီးကြီးနဲ့လောင်းကြီးထကစားနေတာမျိုးမို့ဆုံးရှုံးမှုတွေကလည်းတိတ်ကြီးနိုင်ပါတယ်
။ တရုတ်နိုင်ငံကတော့သူတို့အစားပြုတဲ့ခေတ်သစ်ပိုလန်မကြီးကနေအလားလာကောင်းတွေကုန်သွယ်စည်းဝါးအကျိုးအမြတ်တွေရလာမယ်လို့အခိုင်အမာယုံကြည်နေပါတယ်။တစ်ချိန်တည်းမှာပိုလန်မသစ်စီမံကိန်းကြီးပြည်ဆောင်ပြင်းမြောက်ဖို့အတွက်နိုင်ငံတွေရဲ့ပူးပေါင်းပါဝင်မှုဟာအဓိကကျအရေးကြီးတယ်ဆိုတာကိုလည်းတရုတ်သမ္မတက Belt and Road Forum မှာအလေးထားပြောသွားခဲ့ပါတယ်ရှင်။